ဒီကနေ့ဟာမြန်မာနစ်ဆန်တီးရဲ့နေ့အခါသမယဖြစ်တာနဲ့အညီမြန်မာနိုင်ငံတော်မှာရှိကြတဲ့မိဘပြည်သူတွေတကွတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်ပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာຫນွယ်ဘွားတွေစိတ်ချမ်းသာကိုကြမ်းပါပြီးပျော်ရွှင်ချမ်းမြေ့စွာနဲ့နှစ်သက်မှာလူသစ်စစ်သစ်နဲ့အတူဖြတ်သန်းနိုင်ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်ကောင်းတောင်းလိုက်ပါတယ်။အစဉ်လာအရဒီကနေ့နစ်ဆန်တီးရဲ့နေ့မှာမြန်မာနိုင်ငံတော်မှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေဟာတက်ကြီးရွယ်အိုတွေကိုကောင်းလျှော့ပေးတာအကျွေးအမွေးနဲ့အလှူဒါနပြုတာတွေအပြင်ငားတွေလွတ်ပေးတာဥပုံတိလာဆောင်ယူတာစတဲ့ကုသိုလ်ရစေမယ့်အလုပ်တွေကိုလှုပ်ဆောင်ကြတဲ့နေ့လည်းဖြစ်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းနှစ်တစ်ကူအတာတကြံပွဲတော်ကိုကျင်းပနေကြတဲ့မနေ့ဧပြီလ16ရက်နေ့မှာကြာရောက်တဲ့အတာတကြံအတက်နေ့ကိုပျော်ရွှင်စွာဆင်နွှဲနေကြတဲ့အချိန်မှာပဲဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမာရူသားဟာရခိုင်ကမ်းရိုးတန်းဒေသကိုဖျက်ချော်ပြီးကုန်းတွင်းမုန်တိုင်းငယ်အဖြစ်ဆက်လက်ဝင်ရောက်ခဲ့တာကြောင့်တကြံအတက်နှင့်ဆွနဲ့နေသူတွေအတွက်အနောက်ရှက်ဖြစ်သွားစေခဲ့ပါတယ်။ဆိုင်ကလုန်းမုန်တိုင်းမာရူသားဝင်ရောက်တိုက်ခိုက်မှုကြောင့်အေယာဝတီတိုင်းဒေသကြီးအတွင်လူ3ဦးသေဆုံးပြီးနောက်ထပ်3ဦးထိခိုက်ဒဏ်ရာရသွားခဲ့ကြောင်းအေယာဝတီတိုင်းဒေသကြီးအစိုးရကသတင်းထုတ်ပြန်ပါတယ်။ဒါအပြင်ရန်ကုန်မြို့အတွင်းကလေပြင်းတိုက်ခတ်မှုတွေကြောင့်နေရာတချို့မှာတစ်ပင်နေပြိုကျပြီးမော်တော်ယာဉ်တွေနဲ့တခြားအဆောက်အုံတချို့ထိခိုက်ပျက်စီးသွားကြောင်းနဲ့ရန်ကုန်မြို့အတွင်းကမြို့နယ်တချို့အပါအဝင်နေရာဒေသအတော်များများမှာရေကြီးရေရှာမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒီမုန်တိုင်းဟာလေတိုင်နှုန်းရော့ကျသွားပေမဲ့အားပြော့ပြက်ပြက်ချင်းမရှိသေးဘဲရခိုင်ပြည်နယ်တန်တွဲမြို့အနီးမှာတနအီကို25မိုင်ကနေမိုင်30ရှိတဲ့လေတိုင်နှုန်းနဲ့တိုက်ခတ်နေစေဖြစ်ကြောင်းလည်းနိုင်ငံတော်အတိုင်အမြန်ရုံးကသတင်းထုတ်ပြန်ထားပါတယ်။